ကုလသမဂ္ဂလူသားချင်းစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်ထူထူတွင်ရမှုချုပ်ဘယ်လာရီအမော့စ်ဟာလာမယ့်ဒီဇင်ဘာလ2ရက်နေ့ကနေ4ရက်နေ့ကြားမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီခရီးစဉ်ဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲတဦးအဖြစ်တာဝန်ထမ်းဆောင်နေတဲ့ဘယ်လာရီအမော့စ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပထမဆုံးအကြိမ်သွားရောက်ခြင်းဖြစ်ပါတယ်။လက်ထောက်ထူထူတွင်ရမှုဘယ်လာရီအမော့စ်ဟာမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကိုအာဏာပိုင်တွေအနေနဲ့အခြေခံကြကြကင်တွဲဖြေရှင်းပေးရေးကိစ္စကိုအလေးပေးဆွေးနွေးမှာဖြစ်ပြီးတော့အမျိုးသားယဉ်ကြားစီရင်တဲ့တည်ငြိမ်မှုရရှိရေးအတွက်ကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အစိုးရအရေးပေါ်ကယ်ဆယ်ရေးအရာရှိတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကုလသမဂ္ဂဝန်ထမ်းတွေနဲ့လည်းတွေ့ဆုံမှာပါ။ထိုင်းနိုင်ငံရောက်ရင်တော့ဒီဇင်ဘာလ၈ရက်နေ့မှာသူခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ဖို့လည်းသိရပါတယ်ရှင်။